2014ခုနှစ်ဟာကမ္ဘာတစ်လွှာကြီးမားတဲ့ပျက်စီးယူရမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကဗုဒ္ဓဟူးနေ့မှာပြောလိုက်ပါတယ်။ Syria, Ukraine, Gaza နဲ့နိုင်ဂျီးရီးယားနိုင်ငံတွေကပြည်သူတွေအနေနဲ့ကြောက်မဖွယ်ကောင်းတဲ့အကြမ်းဖက်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ကြရတယ်လို့နေရရွှေ့ပြောင်းခံရသူအရေးအတွက်ဟာလဲဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တန်း90ကျော်သွားခဲ့တယ်လို့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကမ္ဘာတစ်လွှာကအစိုးရတွေအနေနဲ့အရသားတွေပေါ်အစိုးရတပ်ဖွဲ့တွေနဲ့တခြားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့လည်းအစီရင်ခံစာမှာဆွဆွဲပြောဆိုထားပါတယ်။2014ခုနှစ်အတွင်းနိုင်ငံပေါင်း35နိုင်ငံမှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကမတရားမှုတွေပြုကျင့်ခဲ့ပြီး IS Islamic စစ်သွေးကြောအဖွဲ့အင်အားကောင်းလာတာဟာအထူးဆိုးရင်စရာကိစ္စဖြစ်တယ်လို့ဆိုပါတယ်။ IS အဖွဲ့အနေနဲ့လူတွေအစုလိုက်ပြုံလိုက်တပ်ဖြတ်တာလူနည်းစုနဲ့မတူကွဲပြားတဲ့ဘာသာတရားကိုယ်ကျွယ်သူတွေကိုပြစ်မှတ်ထားပြီးပြန်ပေးဆွဲတာရာနဲ့ချီတဲ့အမျိုးသမီးနဲ့အမျိုးသမီးငယ်တွေကိုလင်မင်းဆန်ရစော်ကားတာစတဲ့ကြီးမားတဲ့ဆေးရုံမှုတွေကိုကျွလို့နေကြောင်းနိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။